Xiang Pi ne miao bai pan san ju gou miu ne gong kha yua ma ka chin ni chin. Korean atin jou KBC ga Serena Wen na sia ma na u arama pyu chin pi lo yeset swa tat phyat khan ga ya de kaisan ne patat lu amu man paw paw bu twe myama aso ya go phi ya pe bu. American aso ya Taiwan shi tu ri a pyin hlut daw amat di ne twet song pi lo tin pya twa ma phit de lu American pi daw su go yauk shi ni de ka chin Diana ri ga pyo ba de. ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့အမှုမှန်ပေါ်အောင်ဆောင်ရွက်ပေးဖို့နဲ့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့အပတ်အတွင်းကတိုက်တွန်းပြောဆိုခဲ့ပြီးကချင်တိုင်းရင်းသားတွေကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်ဒီအကြောင်းသေးစီကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
လွန်ခဲ့တဲ့ဇန်နဝါရီလ19ရက်နေ့ညဘက်မှာကချင်နှင်းချင်းခရိုင်အတင်းချုပ် KBC မှာတာဝန်ထမ်းဆောင်နေတဲ့ဆရာမခေါင်နှင်းဆန်တဲ့မရန်လူရာတို့နှစ်ဦးဟာကောင်းခါယူဟာကသူတို့နေထိုင်ရာအိမ်ကန်းအတွင်းအဓမ္မပြုကျင့်ခံရပြီးအသက်ခံခဲ့ရတာပါဒီအမှုနဲ့ပတ်သက်လို့ American အစိုးရအနေနဲ့အမှုမှန်ပေါ်ပေါက်ရေးမြန်မာအစိုးရအပေါ်ဖိအားပေးဖို့ဆောင်ရွက်သွားမယ်အကြောင်း American ပြည်ထောင်စုအခြေစိုက်ကချင်မာမိအဖွဲ့ကပြောခွင့်ရကိုဂွန်ဆန်ကအခုလိုပြောပါတယ်
အင်ကျူတော်နဲ့နိုင်ငံသားရေးဌာနနဲ့နောက်လွတ်တော်ကိုကျွန်တော်တို့တည်ဝင်တွေ့ဖို့အစီအစဉ်ရှိပါတယ်အဓိကဒီဖြစ်စဉ်နဲ့ပတ်သက်မှာကျွန်တော်တို့အထောက်အထားရှိရဟာကျွန်တော်ဖွင့်ပြဖို့အစီအစဉ်ရှိပါတယ်ဒီဘာတဲမှာဥပမာစစ်တပ်က guide 60 guide 90အနည်းအသီးရှိတဲ့အကြောင်းလေးပေါ့နော်နောက်ဒီရွာတစ်ခုလုံးမှာနောက်တစ်ခုကရွာအဝင်ရွာအထွက်ရွာနပြီးအားလုံးမှာစစ်တပ်နေရာချထားတဲ့ဟာကိုကျွန်တော်အဲ့ဒါပြဖို့ပြဖို့ရှိပါတယ်
အခုလိုကချင်လိုအပ်ပေးဆရာမနှုတ်အသက်ခံမှုနဲ့ပတ်သက်လို့ဒီအမှုကိုစုံစမ်းစစ်ဆေးပြီးထိရောက်စွာအရေးယူဖို့အမေရိကန်အစိုးရကတိုက်တွန်းထားပြီးမြန်မာအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့ပြောဆိုကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျန်ဆာဂီကလွန်ခဲ့တဲ့အပတ်အတွင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်လို့ဒေသခံရွာသားတွေအပြင်အခင်းဖြစ်ပွားရနေမှာမြန်မာစစ်တပ်ခမာရ903ဟာကောင်းခါယူရအနီးမှာစခန်းချထားတာကြောင့်မြန်မာတပ်ဖွဲ့ဝင်အချို့ကပါစစ်ဆေးခဲ့ကြတာပါမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေတယ်ဆိုပေမဲ့လူခွင့်ရေးချိုးဖောက်မှုများပြားဆက်ရှိနေစေဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့အစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိရှိကန်တွယ်ဖို့လိုအပ်ကြောင်းကိုဂွန်ဆန်ကအခုလိုဆက်ပြောပါတယ
်အခုက2010ကနေပြီးတော့သူတို့ငင်းချမ်းရေးယူပြီးတာနဲ့မယူတဲ့နေရာနဲ့118ခုမျိုးသမီးရောစော်ကားရဲ့အမှုတွေပေါ့နော်ဒီအားလုံးတကယ်ဖြစ်စဉ်ဖြစ်ရောဖြစ်စဉ်ကိုအမှန်မှန်တကယ်စစ်မှန်မှန်နဲ့မပေါ်ပြနိုင်ဘူးဆိုတော့ဒီလိုဆက်သွားလို့မရပါဘူး။ဒါဆိုဒီမိုကရက်တစ်ရီဖော်မ်ဆိုရဲဒီဒီမိုကရက်တစ်ထရန်ဇစ်ရှင်အချိန်မှာပေါ့နော်ဒီလိုလူတွေကိုအရင်တော့ကျွန်တော်စစ်အုပ်ချုပ်တဲ့ခေတ်လိုမျိုးပုံစံနဲ့အုပ်ချုပ်လို့မရနိုင်ဘူး။ဒါဆိုဒီလိုဒီနှစ်ခုကတွန်တွဲလို့နေလို့မရဘူးပေါ့နော်။ဒီမိုကရေစီနဲ့ဒီလူအခွင့်အရေးချိုးဖောက်တဲ့အမှုတွေကrule of law မရှိဘဲနဲ့ democracy လုံးဝမရှိနိုင်ဘူ
းမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေတစုံတရာပြောင်းလဲလာတာကြောင့်နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေလျှော့ချလာတာနဲ့ဒီပြိုင်ထဲမှာနိုင်ငံသားတွေရဲ့အခွင့်အရေးကိုလည်းအစိုးရအနေနဲ့အသိအမှတ်ပြုရမှာဖြစ်ကြောင်းကိုကိုဂွန်ဆန်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ခုခုဖြစ်တိုင်းနိုင်ငံသားတွေဟိုတရားခံအနေဖြင့်လုပ်နေတဲ့ကျင့်ဝတ်တွေကျွန်တော်ရှောင်ရှားခိုင်းစေချင်တယ်ဥပမာဒီလိုမျိုးကိစ္စတွေနောက်တစ်ခုကတခြားဒီမီဒီယာနဲ့ပတ်သက်မှာပိတ်တာဥပမာကိုပါကြီးကိစ္စလို့အကြည့်ပေါ့နော်အားလုံးကနိုင်ငံသားနေပြီးတော့ဒီစီပေါ်ရေးပိတ်ဆို့လာလို့အကောင်လုံးဖွင့်ခိုင်းစေချင်ဖွင့်ခိုင်းစေချင်မှဒီလိုစီပေါ်ရေးပိတ်ဆို့တယ်ဖွင့်တဲ့အချိန်အတူသူတို့ကတိုင်းရင်းသားတာမကပမာဏမှာရှိတဲ့လူအားလုံးကိုလွတ်လပ်စွာပွားလာနိုင်ခွင့်ဒီလိုအသက်ရှင်နိုင်ခွင့်ပေါ့နော်အဲ့ဒါပေးတင်တယ်ကျွန်တော်အမြင်ကအဲ့လိုမြင်ပါတယ်
ကွယ်လွန်သူဆီယမနှစ်ဦးအတွက်မြန်မာနိုင်ငံမှာသတင်းစာရှင်းလင်းပွဲတွေစုတောင်းဝတ်ပြုပွဲတွေလုပ်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှလည်းလွန်ခဲ့တဲ့တနင်္ဂနွေနေ့ကဝါရှင်တန်ဒီစီမှာရှိတဲ့ Calvary Baptist Church မှာကွယ်လွန်သူဆီယမနှစ်ဦးအတွက်ရည်စူးပြီးစုတောင်းပွဲကျင်းပခဲ့တာမှာလူ200လောက်ပါဝင်ခဲ့ပါတယ်။ဒီစုတောင်းပွဲကိုတော့ကချင်တိုင်းရင်းသားတွေအပြင်ဝါရှင်တန်ဒီစီမှာနေထိုင်တဲ့တခြားတိုင်းရင်းသားတော်တော်များများလည်းတက်ရောက်ခဲ့ပါတယ်။စုတောင်းပွဲမှာပါဝင်တဲ့ခရစ်ယာန်ဓမ္မဆရာတော်အာလီကမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကသိအောင်နဲ့မြန်မာဆွေရအနေနဲ့လည်းအမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့အခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်တို့ပိုင်းသားတောင်းတူတောင်းသားတွေကိုဆရာဆရာမမြတ်ကိုပူပေးခြင်းမရှိဘဲနဲ့ကျွန်တော်တို့တတ်နိုင်သောအဖြစ်အချင်းနှစ်ချင်းဖွေးထုတ်ကနေမြစ်စင်နေတိုင်းဆရာမမြတ်ကိုပူပြီးမှသက္ကရာများပြုလုပ်နေခြင်းဖြစ်ပါတယ်။တကယ်ပဲပညာမတတ်သောသူများကိုဒေတာစိတ်မမဖြင့်ကိုကြီးဆောင်ချောက်တော်ပညာတော်ပြန်လွတ်တော်နေရာ၌ဤကေတော့ဖြစ်တော်အဖြစ်ပြများကိုနိုင်ငံတော်ဆုရကနေဖြင့်ပြေခံကြည့်ရှိအောင်ဖို့ထုတ်ပြရန်အတွက်ကျွန်တော်လည်းတောင်းဆိုလိုပါတယ်
အသက်20ဝန်းကျင်ရှိဆရာမခေါင်နှင်းဆင်နဲ့မရန်လူရာတို့ရက်ဆက်စွာအသက်ခံမှုနဲ့ပတ်သက်လို့ကချင်နှစ်ချင်းခရိုင်အတင်းချုပ် KBC ကကြေညာချက်ထုတ်ပြန်ခဲ့ပြီးဒါဟာလုံခြုံမှုမရှိတဲ့အခြေအနေအောက်မှာနေထိုင်နေရတဲ့ကချင်မျိုးသမီးတွေအပါအဝင်အမျိုးသမီးတို့ရဲ့အနေအထားကိုမိမောင်းထိုးပြလိုက်တာဖြစ်ပြီးအခြေခံပညာရေးအတွက်အဟံတားဖြစ်စေတယ်လို့ပြောဆိုပါရတယ် ကိုကျိုးစောအနေနာခံပြီးစေတနာရှိထားဆောင်ရွက်တဲ့ဆရာမနှစ်ဦးကိုဆုံးရှုံးရတာဟာနိုင်ငံအကျိုးကိုပါထိခိုက်ပြီးငြိမ်းချမ်းရေးကိုဥတည်နေတဲ့နိုင်ငံရဲ့လက်ရှိအနေအထားမှာမလိုလားအပ်တဲ့ပြည်ပခါတွေဖြစ်ပေါ်နိုင်တာကြောင့်အစိုးရအနေနဲ့အမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့လည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရခင်ဗျာ။